လွိုက်ကော်မျိုးကကနာဟီဝင်ပန်းချန်ထဲမှာထားရှိတဲ့ဗိုလ်ချုပ်ကြီးရုပ်ကိုတင်းနဲ့အစိုးရအဖွဲ့အနေနဲ့လုံးဝမပြောင်းရွှေ့ပဲကာကွယ်စောင့်ရှောက်မယ်လို့ဝန်ကြီးချုပ်ဦးအယ်ဖောင်းရှိုးကညှိနှိုင်းဆွေးနွေးပွဲအဖွဲ့မှာပြောလိုက်တာကြောင့်ကင်နီလူငယ်များအင်အားစုဘက်ကစက်ဆွေးနွေးစရာမရှိတော့ကြောင်းပြောပြီးအစည်းအဝေးခန့်မကနေထွက်ခွာသွားခဲ့ပါတယ်။ကြီးရုပ်ပြောင်းရွှေ့ရေးဆွေးနွေးဖို့ရည်ရွယ်ထားတဲ့တွေ့ဆုံပွဲပြတ်သွားခဲ့တာပါ။ကြားပြည်နယ်အစိုးရအနေနဲ့ဗိုလ်ချုပ်အောင်ဆန်းအထိမ့်မတ်နေတွေကိုလည်းထိမ့်သိမ့်စောင့်ရှောက်ရမယ်တာဝန်ရှိတယ်လို့ဝန်ကြီးချုပ်ကပြောခဲ့ပါသေးတယ်။ဆွေးနွေးပွဲဖြစ်မြောက်ရေးအတွက်အကျိုးဆောင်ပေးခဲ့တဲ့ဦးကျော်ထန်အောင်ကဒီနေ့ညှိနှိုင်းဆွေးနွေးပွဲအပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
။လကုံမူလစတင်တည်ဆောက်မိကြတဲ့ကတော့ဒီတည်ဆောက်ဖို့ကိုနိုင်ငံတော်သမ္မတရုံးကဟောတိုင်ပင်ခံရုံးကကောညွန်ကြားထားခြင်းမရှိပါဘူးဆိုပြီးတော့မှကိုညွန်ကျုံဦးတော်ထေကအင်တာဗျူးပြုဆိုခဲ့တာရှိပါတယ်ခင်ဗျ။ဒီနေ့ဆွေးနွေးပွဲဒီဖြစ်ပြောင်းရေးအတွက်ထပ်မံပြုလုပ်တဲ့အစည်းအဝေးဖြစ်တဲ့နကုံမူလပေးခဲ့တဲ့ကတိကိုဖျက်ပြီးတော့မှကိုမရွှေ့ပြောင်းပေးနိုင်ဘူးလို့ဒါဝန်ကြီးချုပ်ပြောဆိုတဲ့အပေါ်မှာကတော့ဝန်ကြီးချုပ်ရဲ့ဆုံးဖြတ်ချက်လားတန်တဲ့တရားမှုတွေရှိသလားဆိုတာမသိရပေမဲ့ဝန်ကြီးချုပ်တယောက်ရဲ့အတ္တမှာငနဲ့တင်းခံမှုကတော့ဒီနယ်အတွက်ကတော့အကောင်းခက်တာရင်တော့အဆိုးဖက်ပိုင်းကိုပုံမူတွန်းပို့လိုက်တဲ့ဒီအဖွဲ့အမှစကားလို့ပဲကျွန်တော်တို့သုံးသပ်ပါတယ်ခင်ဗျ
။ဗိုလ်ချုပ်ကြီးရုပ်ကိစ္စနဲ့ပတ်သက်လို့ပြည်နယ်အစိုးရအဖွဲ့ရဲ့နောက်ဆုံးသဘောထားပြင်ဆင်ထားမှုအခြေအနေနဲ့နိုင်ငံတော်သမ္မတရုံးရဲ့ညွှန်ကြားချက်ဘယ်လိုရှိသလဲဆိုတာသိနိုင်ဖို့ကြားပြည်နယ်ဝန်ကြီးချုပ်ဦးအေဖောင်းရှိုးနဲ့အစိုးရအဖွဲ့အတွင်ရေးမှူးဦးညင်ညင်မင်းတို့ကို RFA ကဖုန်းနဲ့အကြိမ်ကြိမ်ဆက်သွယ်မေးမြန်းခဲ့ပေမဲ့လက်ခံဖြေကြားတာမရှိပါဘူး။ဗိုလ်ချုပ်ကြီးရုပ်ကိစ္စညှိနှိုင်းဆွေးနွေးပွဲပြတ်သွားတာကြောင့်အစိုးရနဲ့တွေ့ဆုံဆွေးနွေးဖို့ဆိုပြီးကင်းနီလူငယ်၁၂ဦးနဲ့ဖွဲ့စည်းထားတဲ့တပိတ်ကော်မတီကိုဖြတ်သိမ်းလိုက်ကြောင်းကင်းနီလူငယ်များအင်အားစုဘက်ကအကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မလိုလားအပ်တဲ့ဆောင်ရွက်ချက်တွေမဖြစ်အောင်ညှိနှိုင်းဆွေးနွေးတဲ့ဤနဲ့အပြေရှာဖို့တပိတ်ကော်မတီကိုဖွဲ့စည်းခဲ့တာဖြစ်ပြီးလက်ရှိမှာကော်မတီကိုဖြတ်သိမ်းလိုက်ပြီးဖြစ်တာကြောင့်ကြီးရုံးနဲ့ပတ်သက်လို့နောက်ဆက်တွဲဖြစ်ပွားမှုတွေကိုကော်မတီအနေနဲ့တာဝန်ခံမှာမဟုတ်ဘဲအစိုးရကသာတာဝန်ယူရမှာဖြစ်တယ်လို့လည်းပြောပါတယ်။ပြည်နယ်အစိုးရအပါအဝင်ပြည်ထောင်စုအစိုးရကပါဌာနတိုင်းသားတွေရဲ့လူလာချက်ကိုလစ်လွတ်ရှုတယ်လို့မြင်ကြောင်းကင်းနီပြည်လူငယ်အင်အားစုကခူးပိုးရယ်ကပြောပါတယ
်။တမတာရောလူတွေရောဒီတော့စုစိုးရရောပြည်နယ်စိုးရရောတာဝန်ယူမှုတာဝန်ခံမှုတော့မရှိလို့ဒီမျိုးဖြစ်တာပဲ။ဌာနတိုင်းသားတွေရဲ့လူလာချက်ကိုလိလူရှိတော့မှသူတို့ကတော်ယူလောက်ချင်တာလောက်ကြတာဒီလိုဆိုကနေပြီးတော့မှခုခုချက်မရဘူးလို့ရှိရင်ကြေးရုပ်ဖြစ်စေကြောက်ရုပ်ဖြစ်အဲ့ဒါတည်လို့မရဘူးဆိုတာပါတယ်လို့ကျွန်တော်တို့ပြောတာဟိုပြည်တော်စုကခုခုလိုပဲတည်လို့ရတာဝါဆိုပြီးတော့ကျွန်တော်ပြည်နယ်ပြည်မှုဦးညီမေကကျွန်တော်တို့ပြောခဲ့တယ်ဥဒီနဲ့တကွာသူကျွန်တော်တို့ပြပြီးတော့ပြောတာ
လက်ရှိမှာကနဟေဝင်ပန်းချန်တွေကဗိုလ်ချုပ်ကြေးရုပ်ကိုတန်ဆူးကျိုးတွေနဲ့ကာယံထားပြီးပန်းချန်ကိုလည်းရဲတပ်ဖွဲ့ဝင်၃-၄ဦးကအလှည့်ကျနေညမပြတ်စောင့်ကြည့်နေတယ်လို့ဒေသခံတွေကပြောပါတယ်နိုင်ငံတော်သမ္မတရုံးညွန်ကြားမှုချုပ်ဦးစော်ထေးဟာအခုလ9ရက်နေ့ကကြားပြင်းနယ်လွိုက်ကော်မြို့ကိုဗိုလ်ချုပ်ကြေးရုပ်ကိစ္စနဲ့တွားရောက်ခဲ့စဉ်အကြံပြုခဲ့တဲ့အချက်တွေထဲမှာကြားပြင်းနယ်ကတိုင်းရင်းသားခေါင်းဆောင်တွေရဲ့ရုပ်ထုကိုစိုက်ထုပြီးညှိနှိုင်းနိုင်မလားဆိုတဲ့အချက်လည်းပါဝင်ပါတယ်ကင်းနီလူငယ်တွေဘက်ကဗိုလ်ချုပ်ကြေးရုပ်စတင်တီထောင်စဉ်ကန့်ကွက်ခရဲကကင်းနီခေါင်းဆောင်တဦးရဲ့ကြေးရုပ်ကိုစောက်ပေးစီလိုတာကြောင့်ကန့်ကွက်ခဲ့တာမျိုးမဟုတ်ဘူးလို့ဆိုပါတယ်မတ်လ9ရက်နေ့ကဝန်ကြီးချုပ်ဦးအေဖောင်းရှိုးအကြံပြုချက်နဲ့လွှတ်တော်ကိုယ်စားလှယ်တွေဆရာတော်တွေအစိုးရအဖွဲ့ဝင်တွေနိုင်ငံရေးပါတီတွေကကိုယ်စားလှယ်စုစုပေါင်း10ဦးနဲ့ဖွဲ့စည်းပေးခဲ့တဲ့ညှိနှိုင်းဖော်ဆောင်ရေးကော်မတီကိုလည်းဖြတ်သိမ်းပေးဖို့ဒီနေ့အစည်းအဝေးမှာကော်မတီအဖွဲ့ဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာခင်စီသူကတင်ပြခဲ့ပါတယ်ညှိနှိုင်းဖော်ဆောင်ရေးကော်မတီမှာပါဝင်သူ KN အမျိုးသားပါတီဥက္ကဋ္ဌခွန်ဘီထူးကကြားပြည်နယ်ကဗိုလ်ချုပ်ကြေးရုပ်ကိစ္စမှာပြည်ထောင်စုအစိုးရကပါဝင်ပတ်သက်နေတာကြောင့်ပြည်ထောင်စုကတာဝန်ယူဖြေရှင်းပေးဖို့လိုတယ်လို့ပြောပါတယ
်ဒီကြေးရုပ်ကိစ္စကပြည်ထောင်စုအစိုးရဘက်ကလည်းတာဝန်အများကြီးရှိတယ်ပါဝင်ပတ်သက်မှုလည်းရှိတယ်ဆိုတာလူတိုင်းသိနေတယ်ပေါ့နော်တာဝန်ယူမှပေါ့နော်ပြောရည်ဝင်ဖြေရှင်းပေးမှသာလျှင်အဆင်ပြေနိုင်မယ့်အနေအထားမျိုးဖြစ်တယ်လို့ယူဆတယ်ပေါ့နော်ဟုတ်တရားဝင်အားဖြည့်တော့သမ္မတကရော NLD ပါတီရောပေါ့နော်ဒီကြေးရုပ်ကိစ္စကိုသူတို့ပါတီနဲ့မဆိုင်ဘူးသမ္မတအစိုးရဖွဲ့နဲ့မဆိုင်ဘူးဆိုပေမဲ့ပေါ့နော်အဲ့လိုတော့ငင်းနေကြတယ်ပေါ့နော်သို့တော့အများသိထားတဲ့အချက်လေးတွေအများကြီးရှိတယ်ပေါ့ဥပမာဆိုရင် NLD ဘိုးတော်တော်များကလည်းဒါလူလာကြတဲ့အနေအထားမျိုးရှိတယ်လို့သမ္မတဖက်ကလည်းဟိုလူလူလာရှိတယ်ပေါ့နော်အမှုခံရုံတမဲပဲပေါ့နော်အဲ့လိုမျိုးဖြစ်နေတယ
်ဒီနေ့ဆွေးနွေးပွဲမစတင်ခင်မင်းကဗိုလ်ချုပ်ကြေးရုပ်ဖြစ်မြောက်ရေးကော်မတီကဗိုလ်ချုပ်မြင်းစည်းကြေးရုပ်ဟာပြည်ထောင်စုရဲ့ပြရုပ်ကောင်းဖြစ်တာကြောင့်ခနာဟေဝင်ပန်းချံမှာသာဆက်လက်ထားရှိဖို့နဲ့ပြောင်းရွှေ့မယ်ဆိုရင်ပြည်내အတွင်းကထောက်ခံခဲ့တဲ့လူမှုရေးရဲ့ဆန္ဒကိုလစ်လျူရှုရာရောက်မယ်လို့ဝန်ကြီးချုပ်ထံအကြောင်းကြားစာပေးပို့ခဲ့တာရှိပါတယ်ရှင်ကျမဝေမာထွန်းပါ